မင်္ဂလာညနေခင်းပါတော်တော်ရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ American ဆွေးရဲ့လုပ်ငန်းတစ်ချို့ရပ်ဆိုင်ထားတာအခုဆို7ရက်ရှိဖြစ်တဲ့ဒီနေ့မှာပဲတော်တော်ကောင်းဆောင်နေတဲ့အင်ဂျီရောမှာတွစ်ဆုံမှုသမ္မတ Donald Trump ကပိတ်ချထားပါတယ်ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့ရက်တွေအတွင်းတက်ခတ်မှုတွေကြောင့်ရက်တက်ဖို့ဝင်သူပြင်းထန်တန်ရတဲ့အကြောင်းအစိုးရကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ကင်းစိုးဝင်းနဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သိက္ကူနေကနေဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
မနေ့ကလေကံပြင်းနဲ့စီတော်ကြောင်းမှဖြစ်တယ်ပေါင်းတန်ကြနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့ညအတန်ကြနေရတယ်ရသားတွေထွက်ပြီးလို့
ဒီတောင်ကြီးကအုတ်ချွေးမှုဥကျော်တန်းပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်2019နှစ်တည်းမှာမြမပြည်သူပြည်သားတွေကိုယ်တိုင်ဘာတွေမျှော်လင့်ထားကြပါသလဲသူတို့ရဲ့ဘဝတွေအပေါ်တိုက်ရိုက်တရမှုဖြစ်စီမဲ့ဘယ်လိုဖြစ်ထွန်းတိုးတက်မှုတွေကိုမြင်ကျင်ကြပါသလဲရန်ကုန်မြို့အလွှာဆောင်ကလူတချို့ရဲ့ပြောဆိုချက်တွေကိုစူးစီးတင်ပြခြင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင
်အမေရိကန်ဆွေးရဲလုပ်ငန်းတစ်ချို့ရပ်ဆိုင်ထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနေဆက်လုံခြုံရေးကောင်းစဉ်နဲ့အင်ဂျီရောမှာဆွေးနွေးဖို့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်ပြည်ဆောင်ပွဲကိုထက်တော်ရီပပ်ဘလစ်ကန်လူများစုခေါင်းဆောင်မစ်မက်ကော်နယ်တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ဒီမိုကရက်လူများစုခေါင်းဆောင်ချက်ရှူမန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်နန်စီ ဖလိုစီတို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူးမနေ့ပံကြာသပတေးနေ့မှာလွှတ်တော်ပြန်လည်ချင်းပါရမှာအောက်လွှတ်တော်လူများစုဖြစ်လာမယ့်ဒီမိုကရက်ပါတီကလွှတ်တော်ဥက္ကဋ္ဌဖလိုစီကတော့ရန်နှတ်ထားတဲ့အစိုးရလုပ်ငန်းအများစုကိုစက်တင်ဘာလကုန်ထိပြန်လည်လက်ပတ်နိုင်မှုနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိလက်ပတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုမဲခွဲသွားဖို့လည်းစီစဉ်ထားပါတယ်။ဒီမိုကရက်တစ်အစိုးရထားတဲ့ဥပဒေမူကြမ်းတွေထဲမှာတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဖို့သမ္မတထရန့်ကတောင်းခံထားတဲ့ဗန်နာရေးအသုံးစိတ်ဒေါ်လာ5ဘီလီယံတော့မပါဝင်ပါဘူး။သမ္မတကတော့သူတောင်းခံထားတဲ့အတိုင်းမရခဲ့ရင်ဥပဒေကိုလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ဒီမိုကရက်တစ်ကတော့နယ်စပ်လူညွေးစီစဉ်တဲ့ဒေါ်လာ 1.33 ဆွဲကိုအစောပိုင်းမှာအစိုးပြုထားပါတယ်။အင်ဂျီရောပြောဝေးရဆာရာဟက်ဂရီစန်ဒါစ်ကတော့ဒီမိုကရက်တစ်ရဲ့အစီအစဉ်ဟာနယ်စပ်လူညွေးရေးအတွက်လုံလောက်မှုမရှိတဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားတွေထက်တခြားနိုင်ငံသားတွေကိုဦးစားပေးတဲ့အစီအစဉ်ဖြစ်မနေ့နောက်ပိုင်းမှာပဲကြေညာရက်ထုတ်ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဆန်ဒီယေဂိုမြို့နားမှာအင်္ဂါနေ့မနေ့ကနယ်စပ်ခြံစည်ရိုးကိုဖျက်ပြီးအမေရိကန်ပိုင်နယ်ထဲဝင်ရောက်ဖို့ကြိုးစားကြတဲ့လူ150ကိုအမေရိကန်နယ်စပ်လုံခြုံရေးတွေကမြေရုပ်ရည်နဲ့မျက်ရည်ရိုးဘုံးပစ်ပြီးဟန့်တားခဲ့ကြရပါတယ်။အမေရိကန်ပိုင်နယ်ထဲဝင်ဖို့ကြိုးစားသူလူအုပ်ကခြံစည်ရိုးကိုကြော်တက်တာတွေဒါမှမဟုတ်အောက်ကနေဝင်ဖို့ကြိုးစားတာတွေလုပ်ခဲ့ကြဒါလို့တချို့ကလည်းအမေရိကန်နေသားဆောင်လုံခြုံရေးတပ်ဖွဲ့တွေကိုခဲရီနဲ့ပြစ်ပောက်ခဲ့တာကြောင့်မျက်ရည်ရိုးဘုံတုံပြီးကာကွယ်ခဲ့ရတယ်လို့အမေရိကန်အကောက်ခွန်နဲ့နေသားဆောင်အေဂျင်စီကပြောပါတယ်။ခဲနဲ့ပောက်သူတွေကိုသာပြစ်မှတ်ထားပြီးမျက်ရည်ရိုးဘုံအသုံးပြုခဲ့တာကြောင့်ကလေးတွေပါဝင်တခြားသူတွေကိုမထိခိုက်စေဘဲခဲနဲ့ပောက်တဲ့သူ25ယောက်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကထိုက်လေပိုင်းကနေထွက်ခွာလာသူ9000တဲ့မင်းဟာမက္ကဆီကိုနိုင်ငံကိုဖြတ်ပြီးအမေရိကန်နိုင်ငံမှာခိုးလုံခွင့်ရဖို့အတွက်ဝင်ရောက်ရေးကြိုးစားနေကြတာဖြစ်ပါတယ်။သူတို့တွေဝင်မလာနိုင်အောင်သမ္မတထရန့်အစိုးရကနေဆက်တကြောမှာထောင်နဲ့ချီတဲ့စစ်သားတွေကိုအင်အားဖြည့်ဆည်းလွတ်ပြီးစောင့်ကြပ်ခိုင်းထားတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့နှစ်သစ်မှာထပ်မံတွေ့ဆုံမှုမျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကတော့2018ခုနှစ်ထဲအမေရိကန်နဲ့စိတ်ဆင်နာကောင်းကောင်းဆက်ဆံမှုမျိုးတွေနှစ်သစ်မှာဖြစ်ချင်မှာဖြစ်တော့မယ့်ကြောင်းနှစ်သစ်ကူမိန်ကောင်းမှာပြောဆိုထားပါ။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေဆက်ရှိနေမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုပုံစံတစ်မျိုးနဲ့ချဉ်းကပ်ကောင်းချဉ်းကပ်ရမယ်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကပြောဆိုလိုက်ပြီးနောက်မနေ့ကပဲသမ္မတထရန့်ကနောက်တစ်ချိန်တွေ့ဆုံမယ့်အပေါ်ကောင်းမြင်သဘောထားကို Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ အမေရိကန်သမ္မတနဲ့အချိန်မီတွေ့ဆုံဆွေးနွေးဖို့အသင့်ရှိနေတယ်လို့နိုင်ငံတကာတိုင်ဝမ်ကကျူဆုံမဲ့ရက်လက်မျိုးတွေထွက်ပေါ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုထားပါဒါမှလည်းမြောက်ကိုရီးယားပြည်သူတွေရဲ့စစ်ရှိသီးခံနိုင်စွမ်းပေါ်အတွက်မှားပြီးဖိအားတွေပေးလာခဲ့မယ်ကမ္ဘာလယ်မှာပေးထားတဲ့ကိရိတွေကိုမတီးပဲပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့ကြိုးပမ်းလာမယ်ဆိုရင်တော့အချုပ်ချာအာဏာကိုကောက်ွယ်ဖို့နဲ့ကိုရီးယားကျွန်းဆက်မှာငြင်းရဲရရှိဖို့တခြားနီးလန်းရှာဖို့ကလွယ်လို့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုထားပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့တွေကိုထုတ်လုပ်တာစမ်းသပ်တာတွေဒါမှမဟုတ်ရင်လည်းအသုံးပြုတာဖြန့်ချိတာတွေဆက်လုပ်သွားဖို့မရှိတဲ့အကြောင်းလဲမနေ့ကလက်တွေ့ကူမိန်ကောင်မှကင်ဂျွန်ကပြောဆိုထားတာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေပြည့်ရက်နေ့ဇွန်လတဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံခဲ့ပြီးနောက်ပိုင်းကစလို့နှစ်ဖက်ကြားဆက်ဆက်ညှိနှိုင်းမှုတွေမှာတိုးတက်မှုမရဘဲရပ်တန့်နေတာလည်းဖြစ်ပါတယ်
ကျောက်သမားရှိချင်းပြင်ကကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းအနေနဲ့တီးကြခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံထူထောင်မဲ့အကြံစီကိုဆွတ်လွတ်တင်ပြီးတရုတ်ပြည်မှကြီးရဲ့နယ်မြေအဖြစ်လက်ခံကြဖို့တိုက်တွန်းလိုက်ပါတယ်တရုတ်နဲ့ထိုင်ဝမ်ကြားတန်တမာဆက်ဆံရေးပြိုင်ဘက်တွေဖြစ်စေခဲ့တဲ့ထိုင်ဝမ်ကတနိုင်ငံတည်းသာသွေးချင်းတွေအတွက်အမှားစကားဆိုတဲ့အထင်ကြီးရမင်းကိုအနှစ်40ပြည့်အထိမ့်အမှတ်ကိုတရုတ်သမားရှိချင်းပြင်ကဒီကနေ့ပြောဆိုရင်တရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရပ်တည်ချက်ကိုထပ်လောင်းအတည်ပြုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူပေါင်းအောက်မှာငင်းကြစွာပြန်လည်ပေါင်းစည်းနိုင်ရေးအတွက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးဖို့တကားဖွင့်ထားပါတယ်လို့တရုတ်သမားရှိချင်းပြင်ကပြောဆိုလိုက်ပါတယ်ဒါပေမဲ့တီးကြခွဲထွက်တဲ့ဘယ်လိုလှုပ်ရှားမှုမျိုးကိုမဆိုတရုတ်နိုင်ငံကခွင့်ပြုမှာမဟုတ်ဘူးဆိုတာကိုတော့သတိပေးလိုက်ပြီးပြန်လည်ပေါင်းစည်းရေးအတွက်လိုအပ်ရင်စီရေးအရာအေးအေးယူလာတွေလုပ်မယ်လို့လည်းထပ်မံကြုံဝါလိုက်ပါတယ်ထိုင်ဝမ်သမားဆိုင်အင်္ဂွန်ကတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျင်းရဲ့ကိုယ်ပိုင်အုပ်ချုပ်တဲ့အဆင့်ကိုမဖြစ်မနေလက်ခံမှဖြစ်မယ်လို့မနေ့ကနှစ်တကူးမင်းကမှပြောဆိုပြီးနောက်တရုတ်သမ္မတရှီကျင်းပြင်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါရဲ့ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068မြောက်စိုင်းတိုမီတာ19 kHz 15569နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပိကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေမှာတိုက်ခိုက်မှုတွေကြောင့်ရက်တပ်ဖွဲ့ဝင်တို့အပြင်းထန်ထန်ရတဲ့အကြောင်းမြန်မာစစ်ရွာကဒီနေ့ပဲသတင်းထုတ်ပြန်လိုက်သလိုနောက်ထပ်တိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းဖတ်ပေါ်နေပါတယ်။ပူစီတော်မြို့နယ်အတွင်းလွန်ရွေးတောင်ဝင်ယူထားတဲ့လက်ချားဆောင်တပ်ဖွဲ့ဝင်တွေရသေးတော်ပူစီတော်ကာလမော်ကစစ်တောင်ရွာကဖုံးကြောင်းဝင်းမှာယာယီချေစိုက်ထားစဉ်မနေ့စောပိုင်းမှာလက်နက်ကန်အင်အား30လောက်ကလက်နက်ကြီးတွေလက်နက်ငယ်တွေနဲ့စတင်ပစ်ခတ်ရာက7မိနစ်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းအစိုးရရဲ့သတင်းတွေမှာဖော်ပြခဲ့ရတာပါတကယ်မို့အတွင်းဒေသခံကြေးရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့နေချားဆောင်တပ်ဖွဲ့ရဲ့ရဲတပ်သားတူကတော့ဒဏ်ရာရရှိခဲ့ပြီးစိုးရိမ်ရတဲ့အကြောင်းလဲသတင်းကဖော်ပြပါရယ်တခက်တဲ့လက်နက်ကိုင်တွေကဘဲဖွဲ့စည်းရဆိုတာကိုတော့သတင်းမှာဖော်ပြမထားပေမဲ့မချင်ရင်လာတွေကဆလို့ပူစီတော်မြို့နယ်အပောင်းဝင်ရခိုင်ပြည်နယ်ထဲမှာမြန်မာလူမျိုးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဆက်ဆက်ဆူဆူဖြစ်ပွားနေတာပါဒီဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကတော့စီတောင်ဒေသမှာလူမျိုးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိကြောင်းအတည်ပြုပေမဲ့နေချားဆောင်ရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်မှုမရှိကြောင်းငြင်းဆန်ထားပါတယ်ဒီနေ့မှလည်းပူစီတော်နဲ့ကြောက်တော်မြို့နယ်တွေမှာတိုက်ခိုက်မှုတချို့ရှိခဲ့ကြောင်းလည်းအေအေဖွဲ့ပြောခွင့်ရကပြောဆိုခဲ့တာပါဒီမှာတမလို့ကတော့စစ်စီနေမြေတချို့မှာစီးရီလိုရှာမှုတွေကိုဒီဇင်ဘာလ21ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမဲ့အကြောင်းကြေညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်ငင်းရဲအတွက်ဆွေးနွေးဖို့ရည်ရွယ်ထားတဲ့အကြောင်းပြီးခဲ့လာတဲ့မှာပဲကြေညာထားပေမဲ့လက်တော်လက်နက်ကံပြုခတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ကတော့လေးလာချာစစ်စီရီတွေရန်နာမဲ့အစီအစဉ်မှာပါဝင်တာမရှိပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ဟာစီနာဦးဆောင်တဲ့ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့စည်းနိုင်ရေးပြင်ဆင်နေပါပြီ။ဒါဟာအဝါမီလိဂ်ပါတီဦးဆောင်တဲ့အစိုးရတက်တန်း၃ချိန်ဆက်တိုက်အတွက်အစိုးရဖွဲ့နိုင်ရေးပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးဆောင်ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲကတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမဲတမာမှုတွေရှိခဲ့တဲ့ဆိုတဲ့သံသယတွေနဲ့ရင်ဆိုင်နေရပါတယ်။မဲလိန်နာတွေနဲ့မဲဆန္ဒရှင်စီရင်တွေမမှန်မကန်လုပ်ခဲ့တဲ့ဆိုတဲ့ဆွတ်ဆဲချက်တွေအပြင်အဝါမီလိဂ်ပါတီထောက်ခံသူတွေကအတိုက်ခံပါတီမဲယုံကြတာဝန်သူတွေကိုသိချင်ပါရှင်အတိုက်ခံပါတီကနေမဲယုံ ဒီအဝါမီမစ်လိဂ်ပါတီထောက်ခံသူတွေမဲယုံကြတာဝန်ရှိသူတွေကိုမဲယုံတဲ့ဝင်ခွင့်မပေးဘဲပိတ်ပင်ထားခဲ့တယ်လို့ဆိုပါတယ် GOF လို့ခေါ်တဲ့အကြီးမားဆုံးအတိုက်ခံညွန်ပေါင်းအဖွဲ့ကတော့တင်းနင်းရင်းတွေကရွေးကောက်ပွဲဟာတရားမဝင်လို့ပယ်ဖျက်ကြောင်းကြေညာပေးဖို့တောင်းဆိုနေပါတယ် JF GOF ဥက္ကဋ္ဌကမာဟူစိန်ကတော့နိုင်ငံတော်လုံးမဲတမျှအတိုက်ခံရတယ်လို့ပြောဆိုလိုက်ပါတယ်ပြည်သူ့ခနိုင်လာတဲ့ဒီရွေးကောက်ပွဲရဲ့ရလဒ်ကိုလက်မခံနိုင်ကြောင်းနဲ့ဗိမလိုက်တဲ့အစိုးရတရက်ကနေရွေးကောက်ပွဲအသစ်တရက်ကျင်းပပြီးဖို့ GOF ကGOF အတိုက်ခံညွန့်ပွဲကညွန့်ပေါင်းအဖွဲ့ကတောင်းဆိုနေတာဖြစ်ပါရဲ့ရှင်
။အိန္ဒိယနိုင်ငံမှာဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကိုအရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကန့်သတ်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှစ်ဦးဒီနေ့ပဲဟိန္ဒူဘုရားကျောင်းတစ်ခုထဲဝင်ရောက်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဗရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေခြံပြီးအမျိုးသမီးနှစ်ဦးအယုံမတက်ခင်အချိန်မှာဝင်ရောက်ခဲ့ကြတာပါ။တက်စနစ်ကနေ50ရာအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်တာကိုထောက်ခံထားတဲ့ဟိန္ဒူယူဝါဒဆွဲပြင်းထန်သူအုပ်စုတွေအတွက်တော့အမျိုးသမီးနေရာဝင်ရောက်တဲ့အတွက်ဖျားချောင်းကိုညှဉ်းနှွမ်းစေတယ်ဆိုပြီးအမျက်ဒေါသထွက်ဖို့လဲတရားတော်ရှိနေပါတယ်ဟိန္ဒူဘာသာဆင်လာရကလေးမူပွားနိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယုံကြည်ထားကြပြီးဘာသာရေးခန်းသားတွေမှာပါဝင်ဝင်လည်းမပေးပါဘူးဆာရီမာလာဖျားချောင်းကိုအရင်ဆုံးကဝင်ဖို့ကြိုးစားခဲ့ကြတဲ့အမျိုးသမီးတွေကိုတော့ဟိန္ဒူဘာသာဝင်တွေကတားဆီးခဲ့ကြတာပါဒါပေမဲ့လည်းတားမြစ်ချက်ဟာဥပဒေနဲ့မညီကြောင်းအိန္ဒိယတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဟိန္ဒူဘာသာကိုယ်ပိုင်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတွေ့ထွက်တန်ယူအတည်ယုံနေလည်းဖြစ်ခဲ့ပါတယ်ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီဂျန်ရန်ကတော့ဖျားချောင်းကိုဝင်လို့သူဘယ်သူ့ကိုမဆိုရဲတပ်ဖွဲ့ကအကဝင်းပေးမှဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ
ထိုင်းနိုင်ငံမှာရာစုနှစ်တွေနဲ့ချီအုပ်ချုပ်တဲ့ထီးနန်းစံဘရင်စနစ်အရာထိုင်းဘရင်မဟာဝိဇ္ဇာလုံကုန်းဟာမေလ၄ရက်နေ့ကနေ၆ရက်နေ့အထိတရားဝင်ဗိသိက်ခံယူမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ထိုင်းနိုင်ငံမှာနန်းသက်290ကျားထီးနန်းဆန်ခဲ့တဲ့ဘရင်ဘူမိဘော်ဟာ2016ခုနှစ်မှာနှစ်ရွာဆန်ခဲ့ပြီးနောက်တက်66နှစ်အရွယ်တားဖြစ်သူအိမ်ရှိမင်းသားမဟာဝိဇ္ဇာလုံကုန်းကထီးနန်းအမွေဆက်ခံခဲ့တာဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA. ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ Radio Direct ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းကျွန်တော်တို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်တွင်းမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သက်ကူးနေကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသေးပါ။အဲ့ဒီတိုက်ပွဲတွေသာမကလုံခြုံရေးပိုင်းဆိုင်ရာတခြားစိုးရင်ပွဲအခြေအနေတချို့လည်းရှိနေပြီးနေရက်ဆုံးခွာထွက်ပြေးနေရသူတွေဟာလည်းလိုအပ်တဲ့အကူအညီတွေမရနိုင်ပဲဖြစ်နေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ2019နှစ်သိကူးနေ့ကနေဒီကနေ့ဗုဒ္ဓဟူးနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလူပြောပါတယ်
။မနေ့ကဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီနေ့နေ့ရက်နေ့မှလည်းပဲတိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျ။အဲဒီဗုဒ္ဓတောင်မြို့နယ်ပေါ့ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငေါယုံောင်ရွာရဲ့ရှေ့ဘက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်အနည်းကတော့တိုက်ပွဲကနှစ်နေရာမှာဖြစ်တယ်ဗျ။ပထမတိုက်ပွဲကတော့ဒေတောင်နဲ့ကန်တင်ရွာအကြားမှာဖြစ်တာ။ဒီမှာစစ်တပ်ကနေတက်လန်သွားပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်ဗျ။ကန်တင်ရွာအသေးကိုလက်နက်ကြီးအလုံးစက်70မိနစ်သူတို့ပစ်ခတ်တာရှိတယ်။အဲဒီမှာဖုံးကြောင်ရောဒီမှာရွာသေးမှာရောအဲဒီမှာရှိတယ်ဗျ။နောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိတ်အတန်းမှာဖြစ်တာ။ဒီနေ့90မိနစ်မှာဖြစ်တယ်။
ဒီလိုဖြစ်တဲ့တိုက်ပွဲတွေမှာသမတော်ဘက်ကနေရွာသင်းကိုလက်နက်ကြီးနဲ့ပြစ်ခတ်ဆက်ခတ်ချက်တယ်လို့လဲခိုင်တုခကဆိုပါရယ်တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးအင်ကန်နေ့ကဗူရီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလို့ရာကိုတိမ်းရှောင်နေကြရတယ်လို့စီရီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရယ်
မနေ့ကလေးကံပြင်းနဲ့စီတောင်ကြားမှာဖြစ်တယ်ပေါ့တန်ကြနေတယ်အမျိုးကြီးတို့လက်နက်ငယ်တို့အတန်ကြနေရတယ်ရွာသားတွေထွက်ပြီးလို့ကျွန်တော်တို့ဇီတုံကြီးအောင်စုမှာဟိုလူပေါင်း40ခန်းရောက်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့ဇီတုံရွာကသူတို့ကိုနည်းနည်းကုန်ကြီးထောက်မထားတာပဲ။ဘူးလို့ပေါက်တန်ကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်တန်ကြီးပြီးမှသူတို့ကပြန်မှာ။ဘူးတော့လို့လို့ဆိုကျွန်တော်တို့ဇီတုံစီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ
။လက်ရှိစေတီတောင်ကြီးရွာနဲ့စပါးထားကြီးရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါရယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်သမတော်သတင်းမှပြန်ကြားရေးဘွဲ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပေးပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။
ไต้หวันเนี่ยได้สู่ระดับนี้ถ้าเนี่ยตอนทวีมาเว้ยเองการนี้เนี่ยในบ้านดงอ่ะยี่ขันบินเนี่ยวุ้นจีเจ้าเจ้าตีระพงจีจีขี้เสียงกันเนี่ยยังอุ้มอยู่เนี่ยลองเจนเนี่ยนั่งจ้าจีว่าจ้ายังบุยจะรำมาไม่ปักไว้มุดที่บ้านเขาเลยที่พิเศษนอกสูงชิ้นนี้ก็อันนี้ที่บ้านดีก็ปีเนี่ยลูกต่อกูสิเลยอุ้มมังทุนหลังอ่ะคู่ลูกที่พิเศษสุดเลยเฮ้ยเชื่อดูกันดีที่ดับไฟบุยตัวเดียวเจ้าผู้ยังยี่เจ้ากูดูเขาก็เจียนลาด
ကျွန်တော်တို့အနာပင်ပြည်သူကလုံချုံတန်းကတော့ဆုံးရနေပါတယ်ဒီဒီဝါဆိုတာတော့ကဦးလောလောကြီးတော့ဆက်မဲလို့ဟာ
မြားစီပါဘူးဘုံပောက်ကွေးမှုတွေကတော့လုံမင်းဆိုတာတော့ပြေးစားပါတယ်သူကတော့ငုံရလဲဟုတ်တယ်လို့ပဲယူဆကြပါတယ်တမတော်ရဲ့ဒီဇင်ဘာ9ရက်နေ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့စီရေပရိပကဖြစ်ပွားရာရခိုင်ပြည်နယ်ဒေသတွင်မိုင်းပောက်ကွေးမှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပူပါတယ်ရခိုင်ပြည်နယ်တွင်မှာလူဝင်ပါလကုန်ပိုင်းကစပြီးတော့မြန်မာတမတော်နဲ့ရခိုင်တမ
Sengang, Bijanko, Awapiane, Pinyawa, Jiwaga, Sishang, Ridwe, Frika, Kuni, Piji, Ma, Katwin, and Lule, Chalko, Mune, Kuni, Piji, Puatawanka, Uso, Winga, Piaware.
ตัวโลยาวาเรลุจีจีตัวทาพูดิคันพิเศษเนี่ยตัวโลยาตัวดีเบ็คคุระยามมาจังโลเอ้ยชอบบ่แท้ก็ตึกขึ้นมาเปิ้ลโหมาเลยตะบวยติเนี่ยล่ะคุตะดีบดุมาจีจีตัวเปิ้ลบ่มีสิมึงจะรู้สึกสะดุบ่เยจูตามเนี่ยเอ้ยรู้อยู่เด้ไตบวยชิปวนนี่เนี่ยยูช่องเสร็จป้ายกูตํารอกะนี่ตั้วลาพวยเป็ดเป็นล่ะฮะสิช่องตุยด้วยเป้ปู่เรริกขาริกูยะไข่ตํารอเล่แท้ยอกตั้วมาซูยินลุเป็ดเป็นล่ะขึ้นนั่นจังสิช่องสกันตาวันชิตุยริ
ဒီနေ့ကတော့ဒီနေ့ရက်စက်ချင်းနေမှာရှိနေပါတယ်ခင်ဗျာ
VOA တိုင်းခြေဆိုင်သတင်းတောင်နိုင်ကိုဝင်သတင်းပို့ထားတာပါအခုဆက်ပြီးတော့ထိုင်းမလီနယ်စပ်မှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းလာကိုတင်ဆက်ပေးပါမယ် Timely Nesa Songkla Kyan Nema, Lukong Kugan Kosang Lare, Nimanangana, Sali Uha, Songkla Kyan Pankan the Dotema, Asayiza Piani, Chini, Pansi Kan Kayavare, Viu Tanchi, I didn't doubt my Imaga, didn't people Tabarishi.
Tai Nanga down by Songkla Kyan, Pankan the Dotema, Malaysia Nangan will call Sound Dome, Lukong Guduigo, Sazani Zare, Nimanangana, Sali Ugo, Name again yet a prayer winning, Nesazan Tene. Lawaka abawin, Lukon Kumu, Taiche Yepwe, Lewe Bubambi, Sanawaila Tienima, Pansi get up to Bare, Tine down by a cheese site. Dinya in a Pombuye Foundation, Matan, Lotamaya, Dowing, Ume Ugaro, Tine down my map, Pamide, Lukon Ukaya, the Rina Patalo Kulu, Yopiavare.
Ubijaga to Malaysia, Lua, Twaja, Amyazu, Malaysia, Zaman, Ujibe, Eluichin. So, Eraria, Akuma, and Maho, who Pamina, Tonsal, Taja Sina, Yachin, Lawano.
ဒီနေ့ရည်စွာဒီဟာတွေကိုပို့နေတဲ့ခုနကဒီပုံလူမောင်ခိုးတွေဒီပုံကူးတွေကဟိုဘယ်လိုကောင်မထောက်ချောက်ရှိနေလဲဆိုတဲ့သဘောပေါ့။ဇန်နဝါရီလတရက်နေ့မှာဖမ်းဆီးခံရသူတွေဟာအမိုးကမရှိပဲတောရင်းမှာပဲပလတ်စတစ်အခင်းတွေနဲ့စုနေကြတာဖြစ်ပြီးမြန်မာနိုင်ငံသားတွေဟာထိုင်းအရာရှိတွေတွေ့သွားတဲ့အချိန်မှာအစာရေစာပြတ်နေကြတာကိုတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနေဝင်ရောက်လာသူတွေက ကျန်ငါဥကတော့မြန်မာတွေဖြစ်တဲ့အကြောင်းဘန်ကန်ရေစကန်ကထုတ်ဖော်ပြောဆိုခဲ့ပါတယ်ဖန်စီခံရသူတွေထဲမှာအသက်17နှစ်မပြည့်သေးတဲ့လူငယ်တွေပါပါဝင်နေတယ်လို့လည်းဆိုပါတယ်နှစ်တကူပွဲတော်လုပ်နေကြတဲ့အချိန်နဲ့တိုက်ပြီးလူကုန်ကူးသူတွေဟာမြန်မာနိုင်ငံသားတွေကိုထိုင်းမလေးနယ်စပ်ကနေတဆင့်
မလေးရှားနိုင်ငံအထိပို့ပေးနေကြတာဖြစ်ပါတယ်ဖန်စီခံရတဲ့လူတွေဟာတက်တေထောက်ထားမရှိဝင်ရောက်လာကြတာကြောင့်ထိုင်းလာဝကဥပဒေနဲ့တရားဆက်ဆုခံရမှာဖြစ်ပြီးသူတို့ကိုခေါ်လာတဲ့လူကုန်ကူးသူတွေကိုလည်းဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်
ခိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာလူကုန်ကူးခံရတဲ့သူ1000ကနန်းလောက်ဖမ်းဆီးခံခဲ့ရပြီးတချို့ကတော့တရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရသလိုတချို့ကတော့လူကုန်ကူးမှုတွေနဲ့အမှုစစ်ဆေးဖမ်းဆီးခံရတာတွေအရေးယူခံရတာတွေလည်းရှိနေပါတယ်ရှင်။မအေးမှာသတင်းပေးပို့ထားတာပါရှင်။ ဗီယူအေမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုအမေရိကန်တီတောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကုံဆုံးသွားပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာပြည်သူလူထုအများစုရဲ့စာဝတ်နေရေးစီးပွားရေးအပါအဝင်အခြေအနေအရရဟာတိတိတသာတိုးတက်မှုမရှိခဲ့ဘူးလို့ဒေသလူတွေကသုံးသပ်ထားပါတယ်။2019နှစ်တည်းမှာရောမြန်မာပြည်သူပြည်သားတွေကိုယ်တိုင်ကဘာတွေမျှော်လင့်
ချပြောဆိုချက်တွေကို VOA သတင်းတောက်တွေဖြစ်တဲ့ကိုဇော်ထက်နဲ့ကိုဆိုင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဆိုလို့ရှိရင်ဒါအနေသူပကံစစ်ကပါစွတ်မယ်ဆိုရင်မင်းဆိုရသားတွေဘာသာရှင်တွေအတွက်မဟုတ်ပဲနဲ့ကျူတူပိတ်ကနိုင်ငံရေးရှိခြင်းအမြင့်မားဆုံးချိန်ဖြစ်တယ်။ဒါတွေကိုလည်းပဲသူပြန်ဟိုလူငယ်တွေပိုသိဖို့လိုတယ်။အဲ့လိုလိုတိရှိယုံကြည်တော့မှသူတို့အနာဂတ်ရဲ့မျှော်လင့်ချက်တွေအပြည့်အဝရှိမှာ
အနှစ်သစ်အနေနဲ့ပေါ့နော်မျှော်လင့်ထားတာငင်းငယ်လေးရတယ်မြန်မာပြည်ကိုငင်းငယ်ကြီးများတော့ရတယ်အခုဆွေးနွေးပွဲတွေရတဲ့ဆင်းရတယ်ဆွေးနွေးပွဲတွေထက်ဆိုင်ရင်ကျွန်တော်လူကျင်တာငင်းငယ်ကြီးပဲဆွေးနွေးပွဲတွေလူကျင်တာမဟုတ်ပဲတော့ဆွေးနွေးပွဲတွေရဆင်းငင်းငယ်ကြီးကိုအများဆုံးသွားပါငင်းငယ်ကြီးကိုကျွန်တော်တို့ကြောင်းသားတွေမဟုတ်ပြည်သူတွေအားလုံးကငင်းငယ်ကြီးကိုမျှော်လင့်နေပါတယ်ပြီးတော့ဒုတိယပြည်သူတွေလိုအပ်တော့ကျွန်တော်စီးပွားရေးပါဆိုတော့အဲ့ဒီအစိုးရတက်လာရဲလုံလာခဲ့တာငင်းငယ်ကြီးပါဒါပေမဲ့အခုချိန်ကြီးကျွန်တော်လူအပ်နေတာပြည်သူများစုလူအပ်နေတာကပြန်စဉ်းစားကြည့်မယ်ဆိုရင်စီးပွားရေးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုဒီများဆိုတာတောင်းတတဲ့ကာလဖြစ်နေပြီးတော့စစ်ပွားရေးဒီဒုတိယစစ်ပွားရေးအရေးကြီးဆုံးပြန်လုပ်နေရမယ့်ကာလဖြစ်ပြီ2020လေးပြီးတော့မယ် NLD အနေနဲ့စစ်ပွားရေးကိုအဓိကလှုပ်ဆောင်တင်နေပြီစစ်ပွားရေးကိုအင်တိုင်းအားတိုင်းလှုပ်ဆောင်တင်နေပြီငင်းငယ်ကြီးကိုလည်းတစ်ဖက်ကလှုပ်ဖို့ဒါမှလည်းငင်းငယ်ကြီးနဲ့စစ်ပွားရေးကိုရှင်တွဲလုပ်တင်နေလို့ကျွန်တော်ညီမလေးចောင်းသားပြောက်နေတယ်ဟုတ်
ဟိုမရှိစင်းသားอยู่တော့လည်းပပကိုကျွန်တော်ပြောတယ်စိုက်ကနေနေစမ်းမဖမ်းတဲ့ကြောင်ကျွန်တော်ပြောလို့ကျင်တယ်အဲ့သူအူလမ်းရင်မဲ့လို့လို့စိတ်ကမဲ့တော့စိတ်ကမဲ့တော့မနှင်းကြပါဘူးအဲ့ဒါဆိုကျွန်တော်တို့ကဘလက်ပိနဲ့နေနေဘလက်ပိနဲ့နေတော့ဒီဒီနီယာဖမ်းကြတယ်အဲ့လားပဲဖမ်းကြအောင်ကျွန်တော်ပြောကြည့
်တယ်ကျွန်တော်နာမည်ကတော့ဦးမြင့်လေးပါကျွန်တော်သေးတယ်ပါလေကျွန်တော်စပေါ်နှစ်တရားဆားလို့ပေါ့နောက်မိသားစုနဲ့ကြောစင်တာအနည်းပဲလုံးဖက်တန်းနေပါတယ်ပြီးတော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံကြီးရဲ့အပေါ်မှာလဲလွတ်လပ်စွာဤတန်ခွင့်ရခြင်းနဲ့ဤတန်ခွင့်လည်းပေးခြင်းပါပေးနိုင်ရင်ကောင်းပါတယ်ပေါ့နော်အဲလိုမျို
းခင်းထွက်ရမှာတော့ပြောပြီးအဲ့ဒါတော့ကျေးဇူးတင်တယ်ယူနူနောဟာမန္တလေးကအောင်မှုဒီနေ့မှာအခင်းထွက်တယ်ပြောတယ်ပုံမြဖူးတဲ့နေရာဆိုရင်တော့ပြောတာပေါ့အဲလေဦးတိကသားခြင်းလဲဆိုတော့မြဖူးတဲ့နေရာကိုသုံးပါခြင်းလား
အမှန်လည်းလူကဆရာလည်းလုံး
ကိုဇော်ထက်နဲ့ကိုဆိုင်တို့စူးစီးတင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဖျော်ဖြေရေးလုပ်ငန်းတွေကိုနီးပညာကအလင်းအမြန်ပြောင်းလဲနေပြီးတော့တချို့တွေကတော့လူတွေဟာဗီဒီယိုဂိမ်းဆော့ဖို့အတွက်အချိန်တွေအများကြီးသုံးနေပြီးအချင်းချင်းပြောဆိုဆက်သွယ်ဖို့အချိန်မရှိတော့ဘူးလို့မြင်နေကြပါရဲ့။American ပြည်ထောင်စု Los Angeles မြို့က 2-bit circuits မှာတော့ game လဲကစားရင်အချင်းချင်းလဲပြောဆိုဆက်သွယ်နိုင်မှုအစီအစဉ်ထားပါတယ်။ Elizabeth Lee သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပေးထားပါတယ်ရှင
်။ရိုးရပွဲစည်းတွေထပ်ပို့ပြီးပျော်စရာကောင်းတဲ့ဖြော်ပြေးကစားကွင်းပါ။ဒါကတော့ 2-bit circuit ကစားကွင်းဖြစ်ပါတယ်။လာကစားတဲ့ Kelly Bandor က
Arcade game ကစားတာတွေကိုနောက်တစ်ဆင့်မြင်လိုက်တယ်လို့ပါ။ဒီကနေ့ည game နှစ်ခုကစားခဲ့တာတော်တော်လေးမောပြီးတော့ချွေးတွေလည်းပြန်နေပါလေ
။ဂိမ်းကစားနည်းတွေကိုနည်းပညာသုံးကင်မရာ၊စင်ဆာအာရုံခံကိရိယာတွေနဲ့ပေါင်းစပ်ပြီးကစားတဲ့သူတွေကိုအတွေ့အကြုံတွေရစေတာပါ။ Twist Twist game လို့အခန်းထဲကလွတ်အောင်ပြေးရတဲ့ကစားနည်းမှာဆိုရင်ကစားသူတွေဟာအုပ်စုလိုက်ကစားနိုင်ပြီးမြစ်ထဲမှာတငယ်ချင်းတစုနဲ့ဖောင်စည်းသွားရင်ဂျူသားတွေကိုတနက်နဲ့ပြေးရတာမျိုး၊အာကာသရင်ကိုတငယ်ချင်းတွေနဲ့အတူတူမောင်းရတာမျိုးပုံရိပ်စစ်နီးပညာ VR ကိုသုံးပြီးကစားရတာပါဖျော်ရည်ရမကတောက်တုံးကျင်တယ်ဆိုရင်တော့စက်ရုပ်ကဖျော်ပြတာပ
ါ
စက်ရုပ်ကဖျော်ပြတာကိုမတောက်ဖူးပါဘူးရေလည်းမိုက်ပါတယ်သူကတေးချာတော့လှုပ်ပေးလိုက်ပြီလေဗျာ
2-bit circuit ကစားကွင်းမှာနောက်ဆုံးတော့တီထွင်ထားတဲ့ကစားနည်းမျိုးစုံရနိုင်ပြီးတော့အဲ့ဒီနေရာမှာနေဖန်တီးခဲ့တာပါဘူးတွဲတီထောင်သူ Eric Gradman က
Standing here in the 2-bit circuit shop
And the Two-Bit Circus shop shares a wall with the Two-Bit Circus park. And that means
Two-Bit Circus Aluniao Yangniaba. Tinia Pia Kazawin Kayama Shibio. Tino di Vega Santa Tolote Setibu. Huama Santo Nemai. Kyo Yesa Titi Tolopo. Pandino Zay Mine Pone. Duile Shibi. Tisatibu Sambima Duile Shiva.
Budo di Tondu Eric Grabmanha. American Sita Adre. Sayone Tuada du Maunine Kari. Namuna Santa Tisau Pega du Pipare.
I was touring around the country.
Nolan Bushnell and Tale Pippa.
My dad wants to move in here. He
brings up here, Dimalan, Nijinabia, Tinia, Uyan Chidili, Tumiran, Labdido, Chen Yarai, General Barry, Beyond in the Lay, Pelukwebian, Ludin the Lay, Labdorevia, Tuyan, Sewin Zani Rali,
Tishavi, Zagwe Ha, Sadozangi, US, Halau Shivare, Jangaro, Online Zi, Yang Wen Mureja, Sodan Yi, Baby and Yabi, Duru Lutware and Yama.
We have built it to be able to just slot
right in.
အခုတော့အစည်းအဝေးလေးအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင်။အမေရိကန်ဆွေးလုံငန်းတချို့ရပ်ဆိုင်ထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့တမတ်တော်နဲ့ထွန်းကနေဆက်လုံရုံကြီးခေါင်းဆောင်မစ်မက်ကွန်နဲ့တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမန်နဲ့အောက်လွတ်တော်ဥက္ကဋ္ဌဖြစ်လာမယ်နန်စီပလိုစီကိုတက်ရောက်ဖို့ရှ က်တဲ့နိုင်ငံဖြစ်ထူထောင်မဲ့အကြံစီကိုဆွန့်လွတ်တင်ပြီးတရုတ်ပြည်မှာရည်ရွယ်တဲ့စိတ်ပိုင်းဖြစ်လက်ခံဖို့တိုက်တွန်းလိုက်ပါတယ်။ထိုင်ဝမ်ကတနိုင်ငံနဲ့တည်းသာသွေးချင်းတွေအတွက်အမှားစကားလို့ဆိုတဲ့အထင်ကြီးမင်ကုန်းအနည်း40ဖြစ်ထိမ့်မှတ်မင်ကုန်းကိုတရုတ်သမ္မတရှီချင်းဖြင့်ဒီနေ့ပြောဆိုရမှာတရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရည်တည်ချက်ကိုထပ်မံပြောဆိုလိုက်ကြလည်းဖြစ်ပါရဲ့။အာဖဂန်နိုင်ငံတောင်ပိုင်းကန္ဒါဟာပြည်နယ်တွင်းကအဓိကစစ်ကမ်းတစ်ခုနှင့်တာလီဘန်စစ်သွေးကြွတွေကအင်အားဖြင့်ဗုံးတလုံးဖောက်ခွဲခဲ့ရကစစ်သား9ယောက်ထပ်မံတေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်။မတည်မငြိမ်ဖြစ်နေတဲ့မန်ဝမ်ခရိုင်တွေကအာဖဂန်စစ်ရစစ်ကမ်းတွေကို2ကီလိုမီတာအရှည်ရှိတဲ့ဥမင်လမ်းကောင်းတစ်ခုတူပြီးမနေ့ညပိုင်းကပဲပုံးပေါင်ဖောက်ခွဲခဲ့တာပါ။တိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့အမျိုးဖော်လို့သူလူညွှန်ရရှိသူက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။နက်နက်ကံပိခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းပြည်ရဲ့ရဲတွေအတွင်းတက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်တရားကြောင့်မြန်မာစစ်ရကဒီနေ့ပဲတရင်ထုတ်ပြန်လိုက်တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်ပွားနေတဲ့တွင်တွေလည်းထွက်ပေါ်နေပါတယ်။ပူစီရောင်မြို့နယ်အတွင်းလွန်ကျွေးတောင်ဝင်ယူနေတဲ့နေကြဆောင်တပ်ဖွဲ့ဝင်တွေရသေးတောင်ပူစီရောင်ကလန်းမော်ကဇေရီတောင်ရွာကဖုံးကြီးချောင်းဝင်းမှာရာယီအခြေစိုက်ထားခြင်းမနေ့အစောပိုင်းမှာလက်နက်ကင်အင်အား30လောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်ပြစ်ခတ်ရတာတိုက်ခိုက်မှုတွေဖြစ်ခဲ့တာဖြစ်တဲ့အကြောင်းအစိုးရသတင်းစာကဖော်ပြခဲ့တာပါ။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ခနာလီယပ်စတန်နာဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါရဲ့ရှင်။ VOA ကိုအပိတ်နားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this